တမန်တော်ဝတ္ထုအခန်းကြီး20
ထိုယုံရင်ခတ်သောအမှုငိမ့်သောအခါပေါလုသည်တပည့်တော်တို့ကိုခေါ်၍နှုတ်ဆက်ပြီးမှမာကေဒေါနီပြည်သို့သွားလေ၏။ထိုအရာများကိုလျှောက်သွား၍တပည့်တော်တို့ကိုစကားများနှင့်ဆုံးမပြီးမှခေလတပြည်သို့ရောက်လာ၏။သုံးလနေပြီးလျင်ပင်လယ်ကိုကူး၍ရှုရီပြည်သို့သွားမည်ပြုသောယူရလူတို့သည်မကောင်းသောအကြံကိုကြံသောကြောင့်မာကေဒေါနီပြည်လမ်းဖြင့်ပြန်မည်ဟုအကြံရှိပြန်၏။ပေါလုနှင့်အတူအာရှိပြည်သို့လိုက်တော်သူဟူမူကားဗေရိမြို့သားဖြစ်သောပုရိသာတောပတရုတက်တာလောနိမြို့သားအရိဒါခုနှင့်တေကုံတုဒီရဘေမြို့သားဂာယုလုဒရမြို့သားတိမောသေအာရှိပြည်သားတုခိတ်နှင့်တရောစိန်တီဤသူတို့သည်ငါတို့အရင်သွား၍တရောမြို့၌ငန့်လင်းလျက်နေကြ၏အဇုမပွဲနေ့ရက်လွန်ပြီးမှငါတို့သည်ဖိလိပ္ပိမြို့မှတင်မောနှင့်တွင်၍ငါရဲ့အတွင်တွင်သူတို့ရှိရာတရောမြို့သို့ရောက်၍ခုနှစ်ရက်နေကြ၏ခုနှစ်ရက်တွင်ပထမနေ့ရက်၌မုတ်ကိုဖဲ့ခြင်းမှစီဝေးကြသောအခါပေါလုသည်နက်ဖန်နေ့၌ဖြတ်သွားမည်ဖြစ်၍၎င်းတိုင်အောင်ဟောပြောလျက်နေလေ၏စီဝေးရာအထက်ခန်း၌မိခွက်များရှိ၏ဥတုခုအမည်ရှိသောလူလင်တယောက်သည်ပရင်းပေါက်နားမှထိုင်၍အိပ်ပျော်ကျူးလွန်လျက်နေ၏ပေါလုသည်ကြံမြင့်စွာဟောပြောသည်တွင်ထိုသူသည်အိပ်ပျော်လျက်အိမ်30အထက်မှအောက်သို့လျှော့ကြ၍ပေသည်ကိုသူတို့သည်ချီကြွကြ၏ပေါလုသည်လည်းအောက်သို့ဆင်း၍သူ၏ပေါ်သို့ကိုကိုလှဲလျက်ဖက်ရမ်းပြီးမှ"အ
ုတ်အုတ်တဲတဲမပြုတ်ကြနှင့်သူသည်အသက်ရှိ
၏"ဟုဆို၍တက်ပြန်လေ၏မုတ်ကိုဖဲ့၍စားကြသည်နှင့်မိုးလင်းသည့်တိုင်အောင်ကြံမြင့်စွာစကားပြောပြီးမှထွက်သွား၏အသက်ရှင်လက်ရှိသောထိုလူလင်ကိုဆောင်ယူခဲ့၍အလွန်တက်တာခြင်းရှိကြ၏။ငါတို့သည်ပေါလုရင်သင်းမောသို့သွား၍အတုမြို့၌သူ့ကိုခံယူမည်အကြံနှင့်ထိုမြို့သို့လွှင့်ကြ၏။ပေါလုသည်ထိုမြို့သို့ကုန်းချောင်းသွားမည်အကြံရှိ၍ထိုသို့စီရင်လေ၏။အတုမြို့၌သူသည်ငါတို့နှင့်တွေ့မိလျင်သူ့ကိုခံယူ၍မိတုလင်မြို့သို့သွားကြ၏။ထိုမြို့မှတွင်ပြန်လျင်နက်ဖန်နေ၌ခေဥ်ကျောင်းနာမှာလျှောက်သွား၍နောက်တနေ့၌တာမှုကျွန်းသို့ရောက်သည်ဖြင့်တရောကုလိအငူစွန်း၌နေကြ၏နောက်တနေ့၌လည်းမိလက်မျိုးသို့ရောက်ကြ၏ပေါလုသည်ပင်တေကုတ်ဒီပွဲနှင့်မလွန်မီယေရုရှလင်မြို့သို့ရောက်နိုင်လျင်ရောက်ချင်းကကြိုးစားသည်ဖြစ်၍အာရှိပြည်၌တာရှည်စွာမနေလိုသည်ဖြင့်အေဖက်မြို့မှမဆိုင်ပဲလွှင့်သွားမည်ဟုစိတ်ပြထမ်းလျက်ရှိနှင့်သည်မိလက်မျိုးသို့ရောက်မှပေါလုသည်အေဖက်မြို့သို့ဆေလွတ်၍သင်းအုပ်များကိုခေါ်လေ၏။သူတို့သည်ရောက်ကြသောအခါပေါလုက
ငါသည်အာရှိပြည်သို့ရောက်သောနေ့မှစ၍ယခုတိုင်အောင်သင်တို့ရှေ့မှအဘယ်သို့ကျင့်နေသည်ကိုသင်တို့သိကြ၏။အလုံးနှိတ်ချသောစိတ်ရှိလျက်မျက်ရည်ကျလျက်ယူဒလူတို့၏မကောင်းသောအကြံအဖျင်းစုံစမ်းနောက်ဆက်ခြင်းကိုခံလျက်သခင်ဖျား၏အမှုတော်ကိုငါဆောင်ရွက်သည့်အကြောင်းအရာကိုတင်တို့တိကြ၏တင်တို့အကျိုးပြုစုရာတစုံတစ်ခုကိုမြငါမထိန်မဝက်လူစုဝေးရာ၌၎င်းအိမ်များ၌၎င်းတင်တို့အားဟောပြော၍သုံးမဩဝါဒပေးသဖြင့်ဘုရားသခင်ရှေ့တော်၌နောင်တရချင်းတရားကို၎င်းငါတို့သခင်ယေရှုခရစ်ကိုယုံကြည်ခြင်းတရားကို၎င်းယူဒာလူဟေလသလူတို့အားတက်တေခံသည့်အကြောင်းအရာကိုတင်တို့တိကြ၏ယခုမှငါသည်ဝိညာဉ်တော်အဖြစ်ခြိနှောင်ခြင်းကိုခံ၍ယေရုရှလင်မြို့သို့သွားရ၏ထိုမြို့၌အဘယ်အမှုရောက်မည်ကိုမသိသို့တော်လည်းခြိနှောင်ခြင်းရင်းစဲနှိပ်စက်ခြင်းအမှုတို့သည်ငါကိုဆိုင်းလင့်သည်ဟုတန်ရှင်းသောဝိညာဉ်တော်သည်ခတ်သိမ်းသောမြို့တို့၌ငါအားသက်တည်ခံတော်မူ၏တို့ရာတွင်ဘုရားသခင်ယေရှုတော်နှင့်ရှင်သောဧဝံဂေလိတရားကိုတက်တည်ခံစေခြင်းကသခင်ယေရှု၏လက်မှငါခံခဲ့ပြီးသောဓမ္မဆရာအမှုတည်ဟူသောငါဆောင်ရွက်ရသောအမှုကိုဝမ်းမြောက်စွာကြည်စည်စေမိအကြောင်းထိုညှင်းဆဲခြင်းအမှုတစ်စုံတစ်ခုကိုမျှငါသည်ပမာဏမပြုကိုယ်အသက်ကိုလည်းနှမျောခြင်းမရှိယခုမူကားငါလက်လေ၍ဘုရားသခင်နိုင်ငံတော်အကြောင်းကိုဟောပြောရာတင်တို့ရှိသည်များသည်နောက်တဖန်ငါမျက်နာကိုမမြင်ရကြဟုငါသိ၏ ထိုကြောင့်လူအပေါင်းတို့၏အသွေးနှင့်ငါကင်းလွတ်သည်ဟုယနေ့၌သင်တို့အားငါသက်သေခံ၏ဘုရားသခင်အလိုတော်ကိုသင်တို့အားအကုန်အစင်ဟောပြောပြသခြင်းအမှုကိုငါသည်မလွဲမရှောင်ဘဲပြုခဲ့ပြီထိုကြောင့်သင်တို့သည်ကိုယ်ကိုတည်တည်နှင့်ကြည်ရှုကြလော့ဘုရားသခင်သည်မိမိအသွေးနှင့်ဝယ်တော်မူသောအသင်းတော်ကိုလှုပ်ကြွေးစေခြင်းကတန်ရှင်းသောဝိညာဉ်တော်သည်သင်တို့ကိုအအုပ်အချုပ်ခန့်ထားတော်မူသောသောစုတစုလုံးကိုလည်းတည်တည်နှင့်ကြည်ရှုကြလော့အကြောင်းမူကားဘာမရှိသည့်နောက်ကြံတန်းသောတောခွေတို့သည်သိုးများကိုမတနာဘဲသင်တို့အထဲသို့ဝေမြီကို၎င်းတပည့်တော်များကိုသွေးဆောင်ခြင်းကမာသောစကားကိုပြောတတ်သောလူတို့သည်သင်တို့အထက်၌လည်းပေါ်လာမည်ကို၎င်းငါတည်၏ထို့ကြောင့်စောက်ရှောက်၍နေကြလော့ငါသည်သုံးနှစ်ပတ်လုံးနေညမပြလူအပေါင်းတို့ကိုမျက်ရည်နှင့်တကွဆုံးမ၍နေကြောင်းကိုအောင်းမေ့ကြလော့ဤအကိုတို့ယခုငါသည်သင်တို့ကိုဘုရားသခင်၌အနံ၏သင်တို့ကိုတိဆောက်ခြင်းက၎င်းတန်ရှင်းသောသူအပေါင်းတို့နှင့်အတူသင်တို့အားအမွေပေးခြင်းက၎င်းတတ်နိုင်သောဘုရားသခင်၏ယေရှုတော်တရား၌လည်းသင်တို့ကိုငါအနံ၏သူရွှေငွေအဖို့တစားတို့ကိုငါသည်တတ်မဲ့ခြင်းမရှိပြီဤလက်တို့သည်ငါကို၎င်းငါအပေါင်းဖော်တို့ကို၎င်းလှုပ်ကြွေးပြီးဟုသင်တို့သည်ကိုယ်တိုင်သိကြ၏တို့တို့တင်တို့ဒီလဲအလုတ်လုတ်၍အာနယ်သောသူတို့ကိုမဆရမည်ကို၎င်းအစွန့်အကျဲခံခြင်းအရာထက်စွန့်ကျဲခြင်းအရာသည်တာ၍မင်္ဂလာရှိသည်ဟုသခင်ယေရှုမိန့်တော်မူသောစကားတော်ကိုအောင်းမေ့ရမည်ကို၎င်းအရာရာ၌တင်တို့အားငါပြသပြီ
ဟုပေါလုဆိုပြီးလျင်ဒူးထောက်၍ထိုသူအပေါင်းတို့နှင့်တကွဆုတောင်းလေ၏ထိုသူအပေါင်းတို့သည်အလွန်ငိုကြွေး၍ပေါလု၏လက်ဘင်းကိုဖျက်ရမ်းလျက်သူ့ကိုနမ်းကြ၏နောက်တစ်ဖန်သူ၏မျက်နှာကိုမမြင်ရဟုသောစကားကြောင့်တာ၍ကြေကွဲသောစိတ်နှင့်ပေါလုကိုတင်းမောသို့ပို့လိုက်ကြ၏